တီနိုင်ငံမှာကာလာဝမ်ယောဂဆက်လက်ပြန့်ပွားနေဆဲဖြစ်ပြီးယောဂကူးစက်သူ 4,100 ယောက်နဲ့သေဆုံးသူ 292 ယောက်ထိရှိနေပြီဖြစ်တဲ့ကြောင်းကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်။နိုင်ငံရဲ့မြောက်ပိုင်းနဲ့အလယ်ပိုင်းဒေသတွေမှာယောဂပြန့်ပွားနေဆဲဖြစ်တယ်လို့ပန်အမေရိကကျန်းမာရေးဖွဲ့လက်ထောက်ညွှန်ကြားရေးမှူး John Andres ကပေါ်တူနေကပဲဝါရှင်တန်မြို့တော်မှာသတင်းတောက်တွေကိုပြောဆိုလိုက်တာပါ။ယောဂပြန့်ပွားမှုကိုတားဆီးဖို့နဲ့ကူးစက်ခံထားရသူတွေကိုကုသဖို့ဟေတီကျန်းမာရေးဝန်ကြီးဌာနကပန်အမေရိကကကျမ်းမာရေးအဖွဲ့ကုလသမဂ္ဂအဖွဲ့စည်းရင်းနဲ့လက်တွဲဆောင်ရွက်နေတယ်လို့လည်းသူကဆိုပါတယ်အစီအစဉ်တွေထဲမှာတော့ကာလာဝမ်ယောဂဖြစ်ပွားမှုတွေရဲ့80ရာခိုင်နှုန်းလောက်ကိုတားဆီးကုသနိုင်တဲ့အထိထိရောက်မှုရှိခဲ့တဲ့အလွယ်တကူကုထုံးတစ်ခုဖြစ်နေတဲ့ဒါစားရည်တွေကိုဝေငှပေးဖို့လည်းပါဝင်တယ်လို့လက်တော့ညွှန်ကြားရေးမှူး Andres ကပြောခဲ့တာပါလူသူမနည်းတဲ့အရက်ဒီမှာဖြစ်ပွားတဲ့လူနာတွေရဲ့အခြေအနေတွေကိုအကြောင်းကြားအစီရင်ခံမှုတွေအားနည်းတဲ့အတွက်ယောဂဖြစ်ပွားမှုဘယ်အချိန်မှအမြင့်ဆုံးအဆင့်ကိုရောက်တယ်ဆိုတာကိုတွက်ဆဖို့ခက်ခဲနေတယ်လို့လည်းသူကပြောဆိုခဲ့ပါတယ်